COVID ကပ်ဘေးနဲ့စစ်ဘေးတည်ရခိုင်ပြည်နယ်မှာအင်တာနက်ဝန်ဆောင်မှုတွေအပြည့်အဝပြန်ပေးဖို့တောင်းဆိုမှုတွေထွက်ပေါ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မအာကနွန်ပါ။မကြာသေးခင်ကစလို့ကိုရိုနာဗိုင်းရပ်ကူးစက်မှုတွေတိုးလာနေပြီးတိုက်ပွဲတွေလည်းဆက်လက်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာကျန်းမာရေးကိစ္စအပါအဝင်အရေးကြီးတဲ့သတင်းအချက်အလက်တွေရရှိနိုင်ဖို့အင်တာနက်ဆက်သွယ်မှုအပြည့်အဝရရေးတက်ကြွလှုပ်ရှားသူတွေတောင်းဆိုနေကြတာပါရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကမြို့နယ်တချို့မှာလုံခြုံရေးအကြောင်းပြချက်နဲ့တစ်နှစ်ကျော်ကြာအင်တာနက်ဆက်သွယ်မှုပိတ်တာခဲ့ပြီးနောက်ပြန်ဖွင့်ပေးလိုက်ပေမဲ့ 4G မြန်နှုန်းမြင့်အစီမဟုတ်ပဲ 2G အစိတ်ကိုရာပေးထားတဲ့အတွက်အရေးကြီးတဲ့သတင်းချက်လက်တွေမရနိုင်ပဲဖြစ်နေတယ်လို့လည်းလွတ်လပ်စွာဖော်ထုတ်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့အတန်းအဖွဲ့အမှုဆောင်ဒါရိုက်တာမောင်ဆောင်ခါကပြောပါတယ်
ဒီလူလူအနေနဲ့ဒီ update information တွေကိုအချိန်ရတဲ့ပြည်ညီမရရှိဘူးဆိုရင်ဒီယောဂပူပြင်းနဲ့နိုင်ကြီးကုဆတ်နိုင်ကြီးကပို့ပြီးတော့များသွားတယ်။အဲတင်းချက်လက်ရရှိမှုကဒီချိန်မှာအရင်ကတည်းကပို့ပြီးတော့ကိုအရေးကြီးလာတယ်လို့ကျွန်တော်တို့အားအနေနဲ့အဲဒါကြောင့်မလို့ဒီ information တွေကိုအရင်ပေါ်ပေါ်နှိမ့်နေအောင်ကြီးကျင်းနိုင်မှုကျွန်တော်လူလူအချိန်နဲ့ဒီပြည်ညီချက်လက်တွေရရှိပြီးတော့ဒီယောဂပူရဲ့အန်ဒီကနေပြီးတော့အကာအကွယ်နိုင်မှုဒီ internet ပို့ကြည့်ဉာဏ်နှုံးကိုအမြင့်ကိုပြန်လည်ပြီးအပ်ဖို့ကျွန်တော်တို့ကဒီနေ့တောင်းဆိုရခြင်းဖြစ်ပါတယ်
လူတို့ကျမရဲ့အတွက်အင်တာနက်ဆက်သွယ်မှုကိုအပြည့်အဝပြန်လည်ဖွင့်လှစ်ပေးဖို့လဲအတန်းအဖွဲ့ကဒီနေ့ပဲကြေညာချက်တစောင်းထုတ်ပြန်တိုက်တွန်းခဲ့တာပါအင်တာနက်ဖြတ်တောက်မှုတွေကိုတိလက်စမ်းပိုင်းမှာပဲပြန်ဖွင့်ပေးလိုက်ပေမဲ့သူကြည့်ဆက်သွယ်မှုကိုရာရရှိနိုင်တာကြောင့်အင်တာနက်မတုံ့နိုင်သေးဘူးလို့လဲရခိုင်ပြည်နယ်မြောက်ဦးမြို့ကတော်နီလာတန်းကပြောပါတယ်
အဝိုင်းရင်းလေးနေတဲ့ဟိုပုံကြေးလေးမပေါ်ဘူးပါစာရည်အောင်ဖဲလို့မရဘူးသမီးတို့ဖုန်းအားဆိုရင်လည်းအင်တာနက်ကဣပဲ့ကြတယ်ဣဆိုရင်ဘာမှလုပ်လို့မရဘူးဆိုတော့ဘာခက်ခဲချင်းလဲဆိုတော့သမီးကကျန်းမာရေးနဲ့ပတ်သက်ပြီးတော့လေအင်တာနက်တူကိုဖိကြည့်ရဟိုကျန်းမာရေးနဲ့ပတ်သက်တဲ့အရာတွေကိုသိရတယ်အခုဆိုရင် COVID-19 ကအရေးကြီးနေတဲ့ကာလကိုရောက်နေပြီဆိုတော့သမီးကအဲ့ဒီ COVID-19 နဲ့ပတ်သက်ပြီးတတိယပိုင်းကိုသိရဖို့ဆိုရင်အင်တာနက်ရှိမှဖြစ်မယ်
AA ရခိုင်လက်နက်ကင်အဖွဲ့နဲ့တပ်မတော်ကြားတိုက်ပွဲတွေဆက်တင်ဖြစ်ပွားခဲ့တဲ့2019ခုနှစ်ကစလို့ရခိုင်ပြည်နယ်ကြောက်တော်မြောက်ဦးမင်းပြားမြေပုံရတက်တောင်ဘူတီတောင်ပုံနာကျွန်းနဲ့ချင်းပြည်နယ်ကပလဝမြို့နယ်တွေမှာလှုံ့ချုံရဲ့အကြောင်းပြချက်နဲ့အင်တာနက်လိုင်းတွေပိတ်ထားခဲ့တာပါဒါပေမဲ့လည်းအင်တာနက်အဆက်အသွယ်ဖြတ်တောက်မှုကြောင့်ကောင်းကျိုးထက်ဆိုးကျိုးတွေကသာပိုများနေတယ်လို့လည်းအတန်းအဖွဲ့ကမောင်ဆောင်ခကပြောပါတယ်
ဒီအချိန်မှာကြတော့လူကြီးရဲ့အကူအညီကဒီအင်တာနက်ပိတ်ထားတဲ့အတွက်ပို့ပြီးတော့ထိခိုက်မြင့်နာမှုပိုများလာပဲရှိတယ်။တိုးတက်ကောင်းမွန်လာတာကဘာတစ်ခုမှရှိမနေဘူး။ဒါကလည်းဒီတိုင်းပြည်ပြည်သားသိကြပါပဲ။အဲ့တော့လူကြီးရဲ့အကူအညီကနောက်ဆက်လူကြီးရဲ့ကျန်းမာရေးကိုအလေးနက်ထားသောအပြင်ကိုကြည့်အင်တာနက်ကိုအစိုးရအနေနဲ့အမြန်ဆုံးပြန်ပေးပြီးမှပဲကျွန်တော်ဆက်တောင်းဆိုချင်ပါတယ်ကွာ။
ကွန်ဗစ်ကပ်ရောဂါကြုံနေရတဲ့အချိန်မှာအင်တာနက်ဆက်သွယ်မှုတွေအပြည့်အဝမရတဲ့အတွက်လူတို့ကျန်းမာရေးအတွက်စိုးရိမ်ကြောင်းလဲဒေသခံနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ရခိုင်အမျိုးသားပါတီကမကြာသေးခင်ကပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။အလားတူလူအခွင့်အရေးအဖွဲ့တွေကလည်းရခိုင်ပြည်နယ်မှာအင်တာနက်ဆက်သွယ်မှုတွေကန့်သတ်ထားတာအဆုံးသတ်ဖို့လဲတိုက်တွန်းနေကြပါတယ်။ကျွန်မအကနွန်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။